အမေရိကန်စီးနေထက်လွတ်တော်အရှိအရှာနဲ့ပစိဖိတ်ဒေသဆိုင်ရာနိုင်ငံခြားဆက်ကော်မတီဥက္ကဋ္ဌလွတ်တော်အမတ်ဂျင်ဝက်ကမြန်မာစစ်အစိုးရနဲ့မြောက်ကိုရီးယားတို့ပူးပေါင်းပြီးနျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ပူးပေါင်းဆောင်ရွက်နေတဲ့ဆိုတဲ့ဆွဆွဲချက်သတင်းတွေထွက်ပေါ်နေတဲ့ကိစ္စစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲကိစ္စတွေနဲ့ပတ်သက်လို့ဝါရှင်တန်ဒီစီမြို့မှာမနေ့ကပြုလုပ်တဲ့လွတ်တော်ကြားနာပွဲမှာအကြေတဝင့်ပြောကြားသွားခဲ့ပါတယ်ခင်ဗျာမြန်မာစစ်တပ်ကထွက်ပြေးလာတဲ့ဗိုလ်မှူးတယောက်စီမှာမြန်မာစစ်အစိုးရရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေနဲ့ပတ်သက်တဲ့အထောက်အထားအချက်အလက်တွေယာနဲ့ချီပါလာခဲ့တဲ့အကြောင်းအယ်ဂျာဇီးယားရုပ်သံရဲ့ထုတ်လွှင့်ချက်ကိုတစုံတစ်ယောက်ကပြောပြတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ဇွန်လ3ရက်နေ့ကမြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်ကိုလေစိတ်ထွက်ခွာကနေတနအီအလိုကျမှကတ်ပြီးဖျက်သိမ်းခဲ့ရတာဖြစ်တယ်လို့မစ္စတာဂျင်ဝက်ကပြောပါတယ
် A police officer, a major who had defected and had brought with him hundreds of files.With respect to
မြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်ကိုနောက်တစ်ကြိမ်ပြန်စီစဉ်တော့မယ်ဆိုပြီးဆုံးဖြတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မနေ့ကဇွန်လ10ရက်နေ့မှာကျွန်တော်နိုင်ငံခြားရေးဝန်ကြီး Hillary Clinton ထံကိုစာတစ်စောင်ရေးလိုက်ပါတယ်။မြန်မာနိုင်ငံမှာမြောက်ကိုရီးယားအစိုးရနဲ့ပူးပေါင်းပြီးနျူကလ িয়ার အစီအစဉ်အကောင့်ထဲပေါ်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်လုံတဲ့အချက်လက်တွေသိရအောင်စာထဲမှာတောင်းဆိုထားတာပါ။ဒါမှပဲရှေ့ဆက်လက်ပြီးနှစ်ဖက်ပုံမှန်လင်းလင်းနဲ့ဆက်လက်ဆက်ဆံသွားနိုင်မှာပါလို့ပြောသွားခဲ့တာပါ။ဒီနောက်မြန်မာစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လွှတ်တော်အမတ်ဂျင်ဝက်ကစတင်ပြောကြရမှာ
With respect to the elections what I'm hearing is that they will take place on 10/10/10 10th of October 2010 I get a lot of questions on
ရွေးကောက်ပွဲကိုအောက်တိုဘာ10ရက်နေ့ကျင်းပမယ်လို့တော့ကြားထားပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လည်းကျွန်တော်ကမိန့်ခွန်းတွေအတော်များများမေးကြတာရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဟာစစ်အစိုးရဆက်လက်တည်ရှိနေအောင်ရေးဆွဲထားတာဖြစ်လို့ဒီရွေးကောက်ပွဲကိုထောက်ခံပါသလားဆိုတဲ့မေးခွန်းတွေပါအဲ့ဒီမေးခွန်းတွေနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကအရှိအာရှသို့မဟုတ်အရှိတောင်အာရှဒေသနိုင်ငံတွေနဲ့ဆက်ဆံတဲ့အခါအနာဂတ်ကိုခြေလှမ်းတလှမ်းချင်းနဲ့တည်ဆောက်သွားဖို့လိုတယ်ဆိုတာပါပဲဒီလိုအစိုးရမျိုးနိုင်ငံရေးစနစ်မျိုးရှိတဲ့နိုင်ငံတွေနဲ့ဆက်ဆံတဲ့အခါရည်မှန်းချက်ကြီးကြီးထားမှာဖြစ်ပေမဲ့ခြေတလှမ်းနဲ့ခရီးပေါက်နိုင်တာမျိုးတော့မဟုတ်ပါဘူးဖိနေတဲ့အစိုးရဆိုပေမဲ့အတိုက်ခံပါတီတွေကိုရွေးကောက်ပွဲမှာပါဝင်ခွင့်ပြုလာမယ်။လွှတ်တော်ထဲမှာထိုင်ကုန်နေရာတချို့ပေးဖို့ခွင့်ပြုလာပြီးဆိုရင်ကောင်းတဲ့အရာပါလို့မစ္စတာဂျင်ဝက်ကပြောသွားတာပါ။ဒီနောက်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူထင်မြင်ချက်ပေးတာက
I think that it has the potential to be a helpful election. It's not going to be a fair and free election like you see in the United States. The Constitution is
drafted. အမေရိကန်မှာမြင်တွေ့ရသလိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးဖြစ်မှာမဟုတ်ပေမဲ့အလားအလာကောင်းတွေကိုအထောက်အကူပြုတဲ့ရွေးကောက်ပွဲတော့ဖြစ်လာမှာပါ။ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်လပ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ပေမဲ့တရုတ်ပြည်မှာဘယ်တော့ကများရွေးကောက်ပွဲလုပ်ခဲ့တယ်လဲအတိုက်ခံပါတီကိုခွင့်ပြုခဲ့တယ်လဲဆိုတာကိုပြန်ကြည့်ဖို့လိုပါတယ်။ဒါကြောင့်ပဲအာရှနိုင်ငံတွေမှာအနာဂတ်ကိုတဆင်ချင်းတည်ဆောက်နိုင်ဖို့အရေးကြီးကြောင်းပြောရတာဖြစ်တယ်လို့မစ္စတာဂျင်ဝက်ပြောသွားတာပါ။လွတ်တော်အမတ်ဂျင်ဝက်ရဲ့ကြားနာပွဲအပြီး RFA ကမေးခွန်းတစ်ချို့သူ့ကိုမေးခွန်းရခဲ့ပါတယ်။NLD ပါတီကမစ္စတာဂျင်ဝက်ရဲ့မြန်မာအရေးဆောင်ရွက်ပေးနေမှုတွေမြန်မာနဲ့အမေရိကန်ကြားဆက်ဆံရေးအဆင်ပြေအောင်ဆောင်ရွက်နေမှုတွေကိုကြိုဆိုတယ်လို့ပြောကြပါတယ်။အတချိန်တည်းမှာပဲမစ္စတာဂျင်ဝက်ရဲ့ချင်းကဲ့ဆောင်ရွက်မှုတွေမှာဘယ်ဘက်မှမယိမ်းပဲဂျားလူအဖြစ်တမာတမက်ကြကြဆောင်ရွက်တာကိုလူလာတယ်လို့လည်း NLD ခေါင်းဆောင်တူက RFA ကိုပြောတာရှိပါတယ်။ဒီပြောကြချက်အပေါ်ဘလို့တုတ်ပြန်ကြပါတယ်လို့မိမြက်ရမှာ
The NLD has split as you know a number of members of the NLD formed a new party so that they can participate in the elections and then there are others who
NLD ပါတီကွဲသွားတာသိမှာပါ NLD ပါတီကတချို့ခွဲထွက်ပြီးရွေးကောက်ပွဲဝင်ဖို့ပါတီထောင်နေကြပါပြီတခြားလူတွေကတော့ရွေးကောက်ပွဲမဝင်ကြပါဘူးမြမအရေးနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့တစ်ဖက်ဖက်မှာယက်တီဆောင်ရွက်နေတယ်လို့ကိုကိုကိုမယူဆပါဘူးအရေးကြီးတာကစစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာဖို့ပါဒီဒေသကနိုင်ငံတွေမှာပွင့်လင်းလွတ်လပ်တဲ့လူအဖွဲ့အစည်းတွေပေါ်ပေါက်လာတာမြင်တွေ့ခြင်းနဲ့ရည်မှန်းချက်တွေကျွန်တော်တို့မှအများကြီးရှိပါတယ်လို့အမေရိကန်ထက်လွတ်တော်အမတ်မစ္စတာဂျင်ဝက်ကပြောသွားခဲ့ပါတယ်ခင်ဗျာ